မြန်မာအရေးယာရီမှာဂျပန်နိုင်ငံဟာတကယ့်ကိုအကျိုးရှိတဲ့အခမ်းကဏ္ဍကနေပါဝင်နိုင်တယ်လို့မြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမောက္ခတူကသုံးသပ်ပါတယ်မြန်မာစစ်ဘက်ဟာနိုင်ငံမှာတကယ့်ကိုအရေးကြီးတဲ့နေရာကနေပါဝင်နေမယ်ဆိုတာဂျပန်နိုင်ငံကကောင်းကောင်းသိတဲ့အတွက်မြန်မာစစ်ဘက်ကိုလစ်လျူရှုထားလို့မရဘူးဆိုတာဂျပန်ကသိတယ်လို့လည်းသူကသုံးသပ်ပါတယ်မြန်မာတပ်မတော်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဂျပန်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ပါမောက္ခဒေးဗစ်စတိုင်ဘတ်ကအခုလိုသုံးသပ်ပြောဆိုတာပါအဖြစ်အဆုံကိုတော့ကုချောချောသိန်းကပြောပြထားပါတယ်
မြန်မာတမတော်ကော်မတီဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယိုဟဲအီဆဆကဝါရဲ့ဖိတ်ကြားချက်အရဩဂုတ်လ၁ရက်နေ့ကတည်းကဂျပန်နိုင်ငံမှာရောက်နေတာဖြစ်ပြီးဩဂုတ်လ၄ရက်နေ့မှာတော့ဂျပန်ဝန်ကြီးချုပ်မစ္စတာရှင်းဇိုအာဘေနဲ့တွေ့ဆုံပါတယ်။အဲဒီလိုတွေ့ဆုံချိန်တွင်မြန်မာနိုင်ငံရဲ့တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာကော်မတီဦးစီးချုပ်ရဲ့ခေါင်းဆောင်မှုအပေါ်မျှော်လင့်ချက်ထားတဲ့အကြောင်းမစ္စတာအာဘေကပြောခဲ့တယ်လို့ဂျပန်ကော်မတီဝန်ကြီးဌာနကိုကိုးကားပြီးကြိုတိုသတင်းဌာနကရေးထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းမြန်မာနိုင်ငံရဲ့ပြည်ပင်ပြောင်းလဲမှုအရှိတ်ဆက်တိုးတက်နိုင်ဖို့အတွက်ဂျပန်နိုင်ငံရဲ့အားပေးထောက်ခံမှုအရေးကြီးတယ်ဆိုတာကိုအလေးထားပြောခဲ့တဲ့အကြောင်းကြိုးလိုသတင်းမှာဖော်ပြထားပါတယ်။မြန်မာအရေးမှာဂျပန်ရဲ့ခံကဏ္ဍနဲ့ပတ်သက်ပြီးဂျပန်နဲ့မြန်မာကြားမှာရှိခဲ့တဲ့တမိုင်းကြောင်းအခြေအနေကိုထောက်ပြပြီးတော့သုံးသပ်ပြသူကမြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမောက္ခဒေးဗစ်စတိုင်ဘတ်ပါ
။ Japan could play a very useful role. But remember also something that we tend to forget. The
ဂျပန်နိုင်ငံကသိကူအကျိုးရှိတဲ့အခမ်းကဏ္ဍကပါဝင်နိုင်ပါတယ်။ကျွန်တော်တို့မင်းနေလေးရှိတဲ့ကိစ္စတခုကိုသတိရဖို့လိုပါတယ်။မူလမြန်မာစစ်တပ်တစ်စိတ်တိုင်းဟာဂျပန်စစ်တပ်ကနေလာတာပါ။ရဲဘော်သုံးဦးကိုဂျပန်တို့ကလစ်ကျင့်ပေးခဲ့တာပါ။သူတို့ဟာစစ်ဘက်နဲ့နှိစပ်ပါတယ်။သူတို့တောက်လျှောက်သိလာခဲ့တာကမြန်မာလူ့အဖွဲ့အစည်းမှစစ်တပ်ဟာသိကူအရေးကြီးတဲ့အခမ်းကဏ္ဍကပါဝင်နေတယ်ဆိုတာပါပဲ။ဒါကြောင့်စစ်ဘက်ကိုလေးလူဆူထားလို့မရဘူးဆိုတာဂျပန်တွေကောင်းကောင်းသိပါတယ်
။ဒါပေမဲ့လည်းဂျပန်အစိုးရဟာမြန်မာစစ်ဖက်နဲ့ရောသမရာဦးထင်ကျော်နဲ့နိုင်ငံတော်အတမန်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့ဦးဆောင်တဲ့အစိုးရနဲ့ပါဆက်ဆံရေးကောက်အောင်စူးစမ်းနေတယ်လို့ပါမောက္ခစတိုင်ဘတ်ကပြောပါတယ်။ဒါအပြင်မြန်မာအနေနဲ့လည်းဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်တာမှာဂျပန်နိုင်ငံရဲ့အကူအညီကိုလိုအပ်နေတာပါ။ဒီအချက်နဲ့ပတ်သက်လို့လည်းပါမောက္ခစတိုင်ဘတ်ကအခုလိုသုံးသပ်ပါတယ်
။ They need a real transfer of technology which I would hope the Japanese would do. I don't know which depending on which company we're talking about.
ဒီပညာအမှန်တကယ်လွှဲပြောင်းပေးတာကိုသူတို့လိုအပ်ပါတယ်။ဂျပန်တွေကလည်းလှုပ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒါပေမဲ့ဘယ် company နဲ့ပတ်သက်ပြီးပြောတာလဲဆိုတာအပေါ်မှာမူတည်မှာပါ။ဂျပန်နိုင်ငံကအဓိက company ကြီးတွေဟာလည်းမြန်မာနိုင်ငံကိုစိတ်စိတ်ဝင်စားရပါတယ်။မြန်မာနိုင်ငံအနေနဲ့သူတို့ကိုလိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ဟာပြည်တွင်းလုပ်ငန်းတွေအတွက်ရင်းနှီးမြှုပ်နှံမှုအရင်းအမြစ်တွေဖြစ်လိုပါပဲ။ဒါကစိတ်ကိုအကျိုးဖြစ်နိုင်မယ်လို့ကျွန်တော်မြင်ပါတယ်။
ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဂျပန်ခီးစဉ်စတင်ပြီးဂျပန်အတွင်းမှာပဲတရုတ်ပြည်သူ့သမ္မတနိုင်ငံကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဝန်ကြီးမစ္စတာဆုံတောင်းဟာဩဂုတ်လ3ရက်နေ့ညနေပိုင်းကမြန်မာနိုင်ငံကိုရောက်လာပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့ဩဂုတ်လ4ရက်နေ့မှာပဲမစ္စတာဆုံတောင်းဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဒုတိယတက်မတော်ကော်မတီဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်းတို့နဲ့တွေ့ဆုံပါတယ်။ဒါဟာတာမန်တိုက်ဆိုင်မှုမဟုတ်ဘဲစနစ်တကျပြင်ဆင်ပြီးဆက်ဆံရေးဟန်ချက်ညီစေဖို့ကြိုးစားတာလို့မြင်မယ်ဆိုရင်မြင်လို့ရနိုင်ပြီးတော့မြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုအပါအဝင်တခြားဘယ်နိုင်ငံနဲ့မဆိုတိတ်နီးကပ်တဲ့ဆက်ဆံရေးတည်ဆောက်တယ်ဆိုရင်အဲ့ဒါဟာအမားလို့တို့ဖြစ်လိမ့်မယ်လို့ပါမောက္ခစတိုင်ဘတ်ကသုံးသပ်ပါတယ်။ဒါကြောင့်လဲတနိုင်ငံချင်းစီနဲ့နီးကပ်တဲ့ဆက်ဆံရေးတည်ဆောက်တာမျိုးမဟုတ်ဘဲအားလုံးနဲ့ဆက်ဆံရေးတည်ဆောက်ပြီးဘက်ညီအောင်လုပ်နေတယ်လို့ပါမောက္ခစတိုင်ဘတ်ကမြင်ပါတယ
်။ In other words,they want good relations with Japan, they need that, but they also obviously need good relations with China, and China is critical.
China နဲ့ပြောမယ်ဆိုရင်တော့သူတို့ကဂျပန်နဲ့ဆက်ဆံရေးကောင်းနေပါတယ်အလားတူပဲတရုတ်နဲ့ဆက်ဆံရေးလည်းကောင်းဖို့လိုအပ်ပါတယ်တရုတ်ဟာညီညာရေးလုပ်ငန်းစဉ်မှာအထူးအရေးပါပါတယ်မြန်မာနိုင်ငံမှာရှိနေတဲ့ပြဿနာတွေအားလုံးတဲမှာအရေးကြီးဆုံးဟာလူနည်းစုလူများစုဆက်ဆံရေးဆိုတာကျွန်တော်လုံးဝသဘောတူပါတယ်ညီညာရေးလုပ်ငန်းစဉ်ပဲဖြစ်ဖြစ်တခြားဘာပဲဖြစ်ဖြစ်ဒါကလွတ်လပ်ရေးရပြီးကြတဲ့ကဖြစ်လာတာပါဒါဟာနိုင်ငံရင်ဆိုင်နေရတဲ့အဓိကကိစ္စပါပဲ
အခုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖိတ်ကြားခဲ့တဲ့ Mr. UAE ဆက်ဆက်ကောက်ဝါဦးဆောင်တဲ့ Nippon Foundation ဟာမြန်မာညီညာရေးလုပ်ငန်းစဉ်နဲ့ဒိုင်းသားလူမျိုးစုဒေသတွေမှာကူညီလှုပ်ဆောင်နေတာတွေရှိပြီး Mr. ဆက်ဆက်ကောက်ဝါကိုမြန်မာနိုင်ငံကလူနည်းစုဒိုင်းသားများတာယာဝါပြောရေးဆိုင်ရာတာဝန်ကြီးအဖြစ်2012ခုနှစ်ဇွန်လမှာဂျပန်အစိုးရကခန့်အပ်ထားတာဖြစ်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်